ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်ဖက်ကနေဖမ်းထားတဲ့လူငယ်တွေကိုပြန်လည်မပေးတဲ့အတွက်မင်းတပ်ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားအပြည့်ရဲ့သဘောတူညီထားတာဒီကနေ့ပြက်ပြက်သွားပြီလို့ကာကွယ်ရေးတပ်ခေါင်းဆောင်တွေကပြောပါတယ်။ဒီဝေဒနာတော့နိုင်ကုန်ရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။နှစ်ဖက်ပြေခါတိုက်ခိုက်မှုဖြစ်ပွားပြီးရဲတပ်တပ်နှစ်ဖက်ကြော်ကြားတွေ့ဆုံဆွေးနွေးညှိနှိုင်းနေကြတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေကြားဆွေးနွေးမှုမပြေလည်လို့ဒီကနေ့မှအပြည့်ရသဘောတူညီချက်ပြက်ပြက်သွားပြီးဖြစ်ပါတယ်။ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုတဲ့ဖမ်းဆီးကလူငယ်၅ဦးပြန်မလွတ်ပေးတဲ့အတွက်စစ်ကောင်စီနဲ့ပြစ်ခတ်ရဆဲမှုပြက်ပြဲသွားပြီလို့ကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါတယ်
ပြက်ပြဲသွားပြီခင်ဗျာကျွန်တော်တို့ဒီနေ့နေ့လေဆွေးနွေးချက်မှာ၅ယောက်ပြန်လှပေးဖို့တောင်းဆိုထားတဲ့ဟာ၄ယောက်ပဲဆိုဖြတ်ပေးမယ်တယောက်ကတော့မဆက်သေးဘူးပြီးတော့တရားသူကြီးလာမှဒီကိစ္စကိုစီစီရမယ်ပြီးမှသမီးတက်ကနဲ့ကားကြီးပြန်ဆင်းလာမယ်အဲ့ဒါဆိုပေးရမယ်ဆိုတော့ဆွေးနွေးချက်တရှိရတဲ့ကြောင့်ဒီနေ့ကဆွေးနွေးချက်ကမအောင်မြို့ပြက်ပြဲသွားပြီ
ပြည်ခရအပတ်တွေတုန်းကချင်းမြင့်နယ်ကာကွယ်ရေးတပ်ဖွဲ့တွေကနေသူတို့လူ6ယောက်ဖမ်းနှားတာကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့တယောက်ကတော့သူတို့လုပ်ငန်းနဲ့မပတ်သက်လို့9ယောက်သာပြန်လွှတ်ပေးဖို့ပြန်လည်ပြင်ဆင်တောင်းဆိုခဲ့တာပါစစ်ကောင်စီနဲ့ပြည်ခရရဆဲမှုပြက်ပြဲသွားပြီးဖြစ်တာကြောင့်မင်းတပ်ဧရိယာတွင်းမှာစစ်ကောင်စီတပ်တွေကိုဆက်လက်ခုခံတိုက်ခိုက်သွားမယ်လို့အဆိုပါကာကွယ်ရေးတပ်ခေါင်းဆောင်ကပဲဆက်ပြောပါတယ်
ကျက်ပြဲသွားပြီဆိုတော့စီကားရဲကားနဲ့ကျွန်တော်တို့မြို့ပေါ်ကျွန်တော်တို့ရဲ့မင်းတပ်ဧရိယာတို့မှာတွေ့နေစားပြစ်ကြောက်မှာပါ
ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ဘက်ကနေဧပြီလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကဖမ်းဆီးထားတဲ့လူငယ်တွေပြန်လွှတ်ပေးဖို့စောင်းဆိုခဲ့တာနှစ်ပတ်ခန့်ကြာမြင့်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့တွေ့ဆုံညှိနှိုင်းမှုမှာလူငယ်၄ဦးကိုပြန်လွှတ်ပေးဖို့မူအားဖြင့်သဘောတူခဲ့ပေမဲ့တခြားလူငယ်2ဦးကတော့ဥပဒေကြောင်းရာရစီရင်သွားရမှာမို့မလွှတ်ပေးဘူးလို့စစ်ကောင်စီတပ်ဘက်ကပြောဆိုခဲ့ကြောင်းမင်းတပ်ပြည်သူကာကွယ်ရေးအဖွဲ့ဝင်2ဦးကပြောပါတယ
်၁၀ယောက်ကြတော့ကလန်ဆိုပြီးတော့သူတို့ပြည်သူတက်ကနေပြောအဲလူကတည်သွားတဲ့ဟာကိုသူကလူတမှုနဲ့အတင်ကမှုနဲ့ဖမ်းသွားတာကျွန်တော်အဖွဲ့ထဲကတယောက်အဲ့ဒါကိုကြတော့လူတည်မှုဖြစ်တဲ့အတွက်ကြောင့်ဥပဒေနဲ့ဆွဲပြီးသားဖြစ်တယ်ဒါကြောင့်သူ့ကိုတော့ကြံမထောက်နိုင်ဘူးသူကတပိုးမှုသူ
လက်ရှိမင်းသားမျိုးမှာလူများပြားတင်းရှောင်နေကြသလိုဒေသတွင်းစည်ရေးဘက်ကိုပြန်လဲဥတည်လာနေတယ်လို့သူကဆက်ပြောပါတယ
်ကိုလိုမျိုးထဲမှာတယောက်မှမရှိတော့ဒီတည်ရတော့သူကအကုန်လုံးပြေးကုန်ပြီးတခြားရွာဖက်မှာပြေးကြတယ
်အခုလိုစစ်ကောင်စီနဲ့မင်းသားမျိုးကာကွယ်ရေးတပ်ဖွဲ့တို့ကြားသဘောတူညီချက်ပြက်ပြဲသွားတဲ့အတွက်မင်းသားမျိုးမှာချိန်မရွေးပြေးကမှုပြန်လဲဖြစ်ပွားနိုင်ပြီးပြည်သူတွေအနေနဲ့အိမ်တွင်းမှာတာနေဖို့မြန်မာစစ်တပ်နှစ်ခွန်လေးတိုက်ရင်စုပေါင်းယုံရဲစခန်းစတဲ့နေရာတွေနာသွာလာတာရှောင်ရှားကြဖို့ကိုလည်းမင်းတပ်မျိုးပြည်သူအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ချင်းပြည်နယ်မင်းတပ်မျိုးမှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ဧပြီလ24 26 29ရက်နေ့တွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တွေ့ဆုံဆွေးနွေးပြီးတော့ရာကြီးအပြစ်ခတ်ရက်စဲထားရကနေဒီကနေ့မှပြက်ပြဲသွားတာဖြစ်ပါတယ်ခင်ဗျာ